ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကတော့ရတဲ့နီးနဲ့ဆက်ပြီးဆန္ဒပြနေကြတာမှာလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့လူငယ်တချို့ဒီကနေ့အိမ်တွင်းတပိတ်လုကြပါတယ်။တဝဲဘက်မှာတော့တပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့သူတွေအတွက်စီမီထွန်မီဆူတောင်းပေးကြပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံနန်းလောင်ပြောပြပေးပါရှင်။
လျှက်တပြက်တပိတ်တွေလှုပ်လဲရှိတဲ့ရန်ကုန်မြို့မှာဒီကနေ့တော့လိုင်တာယာမြို့နယ်ထဲကဂျန်စီလူငယ်တွေအင်အားအနည်းငယ်ဖွဲ့ခွဲပြီးတော့ပျောက်ကြားဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။လိုင်တာယာဟာစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ဖြစ်တာမို့တချို့နေရာတွေမှာလုံခြုံရေးကြောင့်လမ်းမော်ထွက်ဆန္ဒပြနိုင်ဖို့အခက်အခဲရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းမော်ထွက်လို့မရတဲ့သူတွေကတော့အိမ်တွင်းတပိတ်မောက်ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ကိုညီထက်ကပြောပါတယ်။ဒ
ီနေ့အိမ်တွင်းတပိတ်ပဲလုပ်မှာတော့ပြင်တော့မဖြစ်တော့ဟိုရေးနေစာလေးတွေရေးပြီးတော့တော့ရေးပြီးတော့ line မတင်နိုင်ဘူးအဲ့လိုပါပဲစစ်ကောင်စီဟိုဆန့်ကျင်နေတာလားယူပါပဲဟိုနေရာတိုင်းလူလူမှလည်းသူကဆက်ဆွဲထားရေးပြီးတော့သူရဲ့ဒလန်နေရာလည်းဟိုဟာနေရာတိုင်းမှာရှိရေးလေဟိုအခွင့်အရေးရက်ဒီလိုမျိုးနည်းနည်းလူရှင်နဲ့ရက်ဒီပါရင်ကြတော့ထွက်လို့ရတာပေါ့လူတချို့ရက်ဒီကြတော့ထွက်လို့အဆင်မပြေဘူးလေညလူဟာတချို့လူတွေကလည်းအလုံးနဲ့အကင်နဲ့ဆိုတော့ဟိုအလုံးပြန်လုံးနေရတဲ့လူတွေရှိရအောင်မလို့ဟိုထွက်လို့အဆင်ပြေအောင်မို့
စကိုင်းနိုင်ကလေးမြို့မှာလည်းလက်နက်အပြည့်ကင်ဆောင်ထားတဲ့စစ်သားတွေကစစ်ကားနဲ့မြို့အတွင်းကင်းလည်နေတာမို့တတိထားနေရတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒီကြားထဲကပဲကလေးမြို့မှာမနေ့အစောပိုင်းကအာယုံဦးတပိတ်နောက်နေ့လယ်နဲ့ညနေမှာလည်းဆိုင်ကတပိတ်လမ်းလျှောက်တပိတ်တွေလုပ်ခဲ့ကြပါတယ်
။ကျွန်တော်တို့အခုရက်ကွက်တပိတ်ကမနေ့ခွန်နိုင်မှာစရတယ်ပြီးသွားပါတယ်ဗျ။အောက်တောင်းကြောင်လူကြောင်လောက်ထွက်တယ်အခုဒီနေ့ဆိုရင်ကျွန်တော်တို့က10နာရီခွဲ17နာရီလောက်မှာကျွန်တော်တို့ဈေးထဲမှာလက်ကမ်းစာဆောင်တွေဝေပြီးတော့ကျွန်တော်တို့ကဈေးထဲမှာလည်းဆန္ဒပြကြပါတယ်ဗျဈေးသူဈေးသားတွေကလည်းဝိုင်းဝန်းပြီးကူညီပေးပါတယ်လက်ကမ်းစာဆောင်တွေမှာကျွန်တော်တို့ကမိဘအပေါင်းတို့ခေကောင်းတို့ပြောင်းလဲဖို့စနေဖို့မြောင်းလဲဖို့ဒုကလေးတွေကိုကြောင်းတဲ့မပို့ပါနဲ့အဲ့လိုမိုးလေးပေါ့အမ
တခါမန္တလေးမုံရွာကလေးဖားကန့်အလောင်းလုံးစားတဲ့မြို့တွေမှာလည်းနေ့စဉ်ထွက်ကြတဲ့တပိတ်မောက်စစ်ကြောင်းတွေဆက်ရှိနေပါတယ်ဆလင်ကြီးနဲ့ရင်းမပင်မျိုးအနည်းကကျေးရွာတွေရဲ့ရွာပေါင်းစုတပိတ်မှာတော့လူထောင်ချီပါဝင်ခဲ့ကြပါတယ်။တခြားဒေသတွေမှာလည်းပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ပြီးတော့စစ်အာဏာသိမ်းအုပ်ချုပ်နေတာကိုစန့်ကျင်ခဲ့ကြပါတယ်။တနင်္လာနေ့တိုင်းဒပွဲခရိုင်မှာတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံခဲ့ရသူတွေအတွေ့အောင်မေ့ပွဲအခမ်းအနားတွေလုပ်ခဲ့တာပါ။တည်ဆုံခဲ့သူတွေကိုအောင်မေ့တရရတဲ့အနေနဲ့လွမ်းသူပန်းခွေတွေပန်းစည်းတွေချကြဖို့ည9နာရီမှာစီမီထွန်ဆူတောင်းကြဖို့အရင်နေ့တွေကတည်းကလက်ကမ်းစာဆောင်တွေဖြန့်ဝေဆော်ဩခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဒီဝယ်မှာကျန်းဖက်ဖြူခွင်းမှုတွေစတင်ခဲ့တဲ့ February 28ရက်နေ့ကနေစပြီးတော့ဒီနေ့ထိရဆိုလို့ရှိရင်3လအတင်းတင်းကြီးသွားပြီပေါ့နော်။ဒီ3လပြည့်နေ့မှာဒီလိုမျိုးဒီကြာဆုံးခဲ့ရတဲ့သူတွေအတွက်အောက်မေ့ပတိရတဲ့အနေနဲ့ကျွန်တော်တို့ဒီလမ်းသူပန်းခွေချတဲ့တပိတ်ကိုလုပ်ခဲ့တယ်။ည9နာရီမှာဆိုလို့ရှိရင်ဒီကြာဆုံးခဲ့ရတဲ့သူတွေတနင်္ဂနွေလုံးမှာကြာဆုံးခဲ့ရတဲ့သူတွေကိုရည်စူးပြီးတော့ကျွန်တော်တို့စီမီထောနှိပေးပြီးတော့ဆူတောင်းပေးမဲ့စီစဉ်နေလဲစီစဉ်ထားတာရှိတယ်ဒါကတော့တမျိုးလိုအတိုင်းတာနဲ့ဒီစီမီထောတဲ့ဒီတပိတ်မှာပါဝင်ကြဖို့ပန်ကြထားတာတွေရှိတယ
်မနေ့အစောပိုင်းကတော့ဒပွဲမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့လူငယ်များပူးပေါင်းပြီးတော့အာယုံဦးတပိတ်ဆင်နွှဲခဲ့ပါတယ်တဝဲပင်မစစ်ကြောင်းအပါအဝင်ပုံမှန်ချီတက်ဆန္ဒပြနေကြတဲ့စစ်ကြောင်း၄ကြောင်းကလည်းစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ချီတက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်